စကိုင်းတိုင်းဒေသကြီးတပည့်ရဲမြို့နယ်ထဲကကျေးရွာတွေကိုမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့ဆယ်တာကာလအတွင်းကျေးရွာ18ရွာကနေနေအိမ်ယာချီမိရှုခံခဲ့ရတယ်လို့စစ်ဘေးရှောင်နေသူတွေကူညီပေးနေသူတွေကပြောပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့ကျေးရွာကနေအိမ်တွေမိရှုခံရတာလို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့တပည့်ရင်မြို့နယ်ထက်ကအခြေအနေတွေကိုတော့ကုရဲမုံကတင်ပြထားပါတယ်ရှင်
။စကိုင်းတိုင်းဒေသကြီးတပည့်ရင်မြို့နယ်တွေကိုမြန်မာစစ်တပ်ကဒီဇင်ဘာလ2ရက်နေ့ကစလို့နေမြေရှင်းလင်းရေးလုပ်နေတာဒီဇင်ဘာ12ရက်ဆိုရင်10ရက်ရှိနေပြီဖြစ်ပါတယ်။ဒီနေမြေရှင်းလင်းတဲ့10ရက်အတွင်းမှာကျေးရွာ18ရွာကနေအိမ်တွေမိရှုခံနေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်သူကအခုလိုပြောပါတယ်။
ဒီနေရာတော့အရန်ကြီးကိုဟိုးွားနေကြ။ရွာပေါင်း18ရွာမိချို့သွားတယ်ကြ။ဟုတ်ကဲ့။နေအိမ်6600ကျော်900နီးပါးလောက်ပြီးတော့သွားတယ်ကြ။ဟုတ်။နည်းများလား။ဒီလိုလေရက်ကိုမဲဦးအင်းပင်တော်တော်ဆိုးရကြအရွာကြီး။ဟုတ်။ရွာမှာရှိတဲ့အင်းကြီးနဲ့ဆိုင်တော်တော်လေးတော်တော်နည်းနည်းလေးပါပါပဲကျွန်တော်။ဦးမဲအင်းကြီးဖြစ်ပြီးတော့ခုခုရရင်လည်းကျွန်တော်ကတော့မသိပေါ်တော့ရောက်တော့လား။ဟုတ်။
ဒီကျေးရွာ18ရွာထဲမှာနမားကျေးရွာကနေအိမ်300ကျော်မိရှုခံခဲ့ရပြီးအင်ပင်ကျေးရွာကနေအိမ်250အထိမိလောင်ကျွမ်းခဲ့သလိုညောင်လှကျေးရွာနဲ့မြမစစ်သက်ကလေချောင်းကနေပြစ်ခတ်လို့ကလေးငယ်တွေအပါအဝင် 73 ဦးအထိတေဆုံးခဲ့တဲ့လက်ရက်ကုန်ကျေးရွာတို့ဟာနေအိမ်200နီးပါးမိလောင်ဆုံးရှုံးခဲ့ရတယ်လို့မြေပြင်မှာကောက်ယူထားတဲ့ခံမှန်းစည်းရင်းတွေကဖော်ပြပါတယ်။ဒီစည်းရင်းအချက်အလက်တွေဟာဒေသခံတွေမြေပြင်မှာကောက်ယူထားတဲ့ခံမှန်းစည်းရင်းတွေဖြစ်ပြီးတော့ဒီအရေးအတွက်ထက်လည်းများနိုင်တယ်လို့မြန်မာစစ်တပ်ရှိနေသေးတဲ့အတွက်အတိအကျကောက်ယူဖို့လည်းခက်ခဲနေသေးပါတယ်။တနင်္လာနေ့အထိမိရှုခံနေရတဲ့ကျေးရွာတွေရှိနေပြီးဒီကျေးရွာတွေဟာတိုက်ပွဲဖြစ်ပွားတာမရှိဘဲမိရှုခံခဲ့ရတာဖြစ်တယ်လို့ဒီပဲရင်ဒေသခံတို့ကတူကြုံတွေ့နေရတာတွေကိုအခုလိုပြောပြပါတယ
်။ကျွန်တော်ကအေးကြီး90ရာခိုင်နှုန်းလောက်ပါသွားတာကတော့တော်တယ်ရှင်ရတာပဲဒါမှမကျန်သေးဘူး။ဘုံကြီးကျောင်းနဲ့နေသက်တာဘုံကြီးကျောင်းပေါ့ဗျာ။သူမျိုးတွေအိမ်ပြန်တဲ့ဟာလေးကသူမျိုးတွေအိမ်ကြီးစုပေါင်းပြီးနေရပါကျောင်းနေဒီနေ့ကိုတနေ့ကိုချုပ်နေတယ်ဗျာတိုက်ပွဲကဒီနာဆိုရင်ကျွန်တော်ဒီတစ်လောက်ကတော့ဘာတစ်ခုမှတိုက်ပွဲမဖြစ်ဘူးဗျာသူမျိုးတစ်ခုမှမကြားခဲ့ဘူးအဲ့လိုတိုက်ပွဲလည်းမဖြစ်ခဲ့ဘူးဒီကမှာဒါအလုပ်ကိုစစ်စစ်နေတစ်ခုအနေနဲ့မိစုဝတ္တတက်ကိုလာတဲ့အနေအထားဖြစ်သွားတာဗျာ
ဒီပန်းရင်မျိုးနယ်တဲကကျေးရွာနေအိမ်တွေမိလောင်အောင်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပဲ2029မှာ KIA နဲ့ PDF အဖွဲ့တွေကမိရှုလို့စကိုင်းတိုင်းနဲ့နေအိမ်248လုံးမီလောင်ကျွမ်းခဲ့တယ်လို့ဒါသတင်းထုတ်ပြန်ထားပါဗျ။နေအိမ်တွေမီလောင်ကောင်နဲ့ပတ်သက်လို့ဒေသခံတွေကမြန်မာစစ်တပ်ကမီးရှို့တာလို့အခိုင်အမာပြောဆိုပြီးစစ်ကောင်စီကတော့ဒါရီနဲ့ပတ်သက်လို့ညှင်းဆုံနေပါဗျာခင်ဗျာ။